ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနေတယ်လို့ယူဆရတဲ့စကိုင်းတိုင်းကမ်ဘလူးမြို့နယ်တွေကခြေရွာတွေကိုစစ်ကောင်စီတပ်ဖွဲ့တွေကသူတို့ကိုထောက်ခံတဲ့ပြူစောတိရွာတွေမှာစခန်းချပြီးတော့ဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်နေတာကြောင့်ဒေသခံပြည်သူတချို့ထိခိုက်ဒဏ်ရာရသေဆုံးတာတွေရှိခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့မှာကမ်ဘလူး63936တင်ကားတရင်ကစစ်ကောင်စီတပ်တွေကအင်အား80ကျော်ဝင်းကျင်နဲ့ငါတို့ရွာပြူစောတိအထိုင်စခန်းမှာစခန်းချပြီးတော့အောက်တိုဘာလ12ရက်နေ့စနေနေ့မှာတော့အင်းလယ်ကြီးကျေးရွာကနေအိမ်တချို့ကိုဒရုန်းနဲ့တိုက်ခိုက်ခဲ့ပါတယ်အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့အသက်4နှစ်နဲ့12နှစ်အရွယ်ကလေးငယ်2ဦးအပါအဝင်စုစုပေါင်း4ဦးသေဆုံးခဲ့ပါတယ်။ဒဏ်ရာရသူတွေကတော့9ဦးရှိပြီးတော့အသက်အန္တရာယ်ဆိုရင်ရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတဦးက VOE ကိုအခြေအနေအခုလိုပြောပြပါပါတယ်
။အိမ်ကိုနှလုံးနဲ့ခြတာပေါ့ဗျာ။ကလေးက4နှစ်သားတယောက်ရဲ့၊4နှစ်သမီးတယောက်ရဲ့၊12နှစ်သမီးတယောက်ရဲ့မအီရဲ့ပေါ့၃ယောက်ဒီဆုံးရတယ်ပေါ့အဲ့ဒီကသူတစ်ခေါက်တွင်ဆိုတာဒီအင်းလေကြီးကိုဆိုတာကျွန်တော်တို့ကရှင်းဝင်သွားတဲ့ဒီလမ်းမှာတော့ဆုံးမှာပြေးဆုံးလာလဲဆိုတော့လူရောက်ပြီလားခြေကြိုက်တရားရတာကယောက်ျားလေးတယောက်ရဲ့မိန်းကလေးတယောက်ရဲ့ပေါ့အဲ့နှစ်ယောက်ကခြေကြိုက်တရားရတာကပြင်းထန်တယ်ကပြင်းထန်တာကဟိုယောက်ျားလေးတယောက်ကတက်အန်ကြီးသိနေရတဲ့သူဖြစ်သွားပေါ့သိကူတာမှုခံနေရပါတက်လိုက်တော့အတက်ရအောင်တော့ကျူးသွားပြီးသိနေတယ်ကဲနေတယ်ပေါ့
စက်တင်ဘာလ28ရက်နဲ့28ရက်နေ့တွေတုန်းကလည်းစပယ်နသာကျေးရွာစစ်ကောင်စီအထိုင်စခန်းကနေပြီးတော့ရေစင်ကြီးကျေးရွာနဲ့မှန်နီပင်ကျေးရွာတွေကိုနှစ်ရက်ဇက်တိုက်ဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာလည်းအသက်5နှစ်အရွယ်ကလေးငယ်တဦးအပါအဝင်ဒေသခံ6ဦးသေဆုံးခဲ့ပြီးတော့အနည်းဆုံးဒေသခံ9ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စက်တင်ဘာလ29ရက်နေ့ကလည်းကမ်ဘလူးမြို့နယ်ပင်သာတိုက်နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ပင်တဲကျေးရွာနဲ့မကြီးကုန်းကျေးရွာတွေကိုစစ်ကောင်စီတပ်ကတိုက်ခိုက်ရေးချက်လျင်နဲ့နှစ်ကြိမ်လေးကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လူတွေထိခိုက်တာမရှိခဲ့ပေမဲ့ဖုန်ကြီးကြောင်းတစ်ကြောင်းနဲ့အဆောက်အဦတချို့ထိခိုက်ပျက်စီးခဲ့ပါတယ်။ကမ်ဘလူးမြို့နယ်ထဲမှာစစ်ကောင်စီကစစ်ကြောင်း၃ကြောင်းနဲ့အင်အားဖြည့်ထားပြီးတော့ပြူစောတိရွာတွေမှာအထိုင်ချထားပြီးကျေးရွာတွေကိုဒရုန်းနဲ့တိုက်ခိုက်နေတာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးဖြစ်တဲ့ K2 က VOA ကိုပြောပြပါတယ်
။ကမ်ဘလူးမြို့နယ်ထဲမှာတော့လောလောဆယ်၃ကြောင်းပေါ့ဗျာ။အဲဒီကာလာစစ်ကြီးရောက်တာတစ်ကြောင်းရယ်။ပြီးနောက်တစ်ခုကဒီရမနီကွင်းကူးရောက်တာကတစ်ကြောင်းရယ်။ပြင်မလဲကြောင်းရယ်ပေါ့။အုံလောင်းကအဲဒီဟွာကိုရောက်တာကမလဲကိုရောက်တာက200ကျော်လောက်ပေါ့။ဒီရမနီကွင်းကူးကိုရောက်တာကဟိုပါဘို့အာ60-90လောက်ပေါ့ဘာလို့ခုအတူကာရာစီဘက်ကတော့ဟိုလောက်ပေါ့150လောက်ပေါ့အဲ့လောက်ခံမင်းပြေးတာဟုတ်ဒီကြောင်းလှူရှားမှုကမရှိဘူးသူတို့ပါခဲ့တဲ့ဒုံးကြီးနဲ့ပဲလှည့်ပြီးတော့လှူရှားနေတာပေါ့ဟုတ်
လက်တလုံးမှာတော့ကမ်ဘလူးမြို့နယ်ထဲမှာဒီလိုစည်ရေးပြိပခါတွေကြောင့်တိနံစိုက်ပျိုးတာတွေပုံမှန်မလုပ်နိုင်ကြတော့ပါဘူး။အရင်တုန်းကပုံမှန်စိုက်ပျိုးခဲ့တဲ့ပမာဏရဲ့3ပုံ2ပုံလောက်ကိုပဲအခုချိန်မှာစိုက်ပျိုးနိုင်ပြီးတော့စစ်ဘေးရှောင်နေရတဲ့အတွက်စားနဲ့ရိတ်ခါအခက်အခဲအတော်လေးကိုကြုံနေရတယ်လို့ဒေသခံတွေကပြောပြပါတယ်။တစ်ချိန်တည်းမှာပဲရိတ်ခါနဲ့ဆေးဝါးတွေဝယ်ယူတဲဆောင်တာကိုစစ်ကောင်စီကတင်းတင်းကြပ်ကြပ်စစ်ဆေးပိတ်ပင်တာတွေလှုပ်လာနေတဲ့အတွက်စေဝါနဲ့ရိတ်ခါအတွက်အတော်ကိုအခက်အခဲဖြစ်နေပါတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကပြောပါတယ်။ကမ်ဘလူးဒေသမှာဒီရက်ပိုင်းတိုက်ခိုက်မှုတွေအရက်သားထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။အဲ့ဒီဒေသမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိတယ်ဆိုပြီးနေနေရှင်းလင်းရတာတွေလုံးနေရှိတယ်ဆိုတာကိုတော့မကြာခဏသတင်းထုတ်ပြန်လေးရှိပါတယ်။စစ်ကောင်စီတပ်ရဲ့နေနေရှင်းလင်းမှုတွေအတွင်းမှာကျေးရွာတွေဖျက်ဆီးတိုက်ခိုက်ခံရလို့ဘေးလူရာကိုတိမ်းရှောင်ထွက်ပြေးနေရတဲ့စစ်ဘေးဆောင်အရေးအတွက်ကစကိုင်းတိုင်းအတွင်းမှာတစ်နေ့တစ်ခြားပို့ပြီးတော့များလာနေတဲ့အနေအထားဖြစ်ပါတယ်ရှင်။